ဒီတစ်ပတ်တော့ Cyber War လို့ခေါ်တဲ့ Internet စစ်ပွဲနဲ့ပတ်သက်ပြီးစင်ကာပူအမျိုးသားကွန်ပျူတာဌာနကအကြီးတန်းအကြံပေးဥဥက္ကာဂျူဘေကရှင်းပြမှာပ
ါ။နောက်ပိုင်း information ကိစ္စမှာတရားနာကြ information ကိုထုတ်ပြန်တဲ့အခါမှာလက်အုပ်မှုတို့အရင်လိုချင်စားတယ်ပေါ့နော်။အခု Internet စစ်ပွဲလို့ခေါ်တဲ့ Cyber War ရဲ့အဓိကဥတီချက်ကအဲ့ဒါပဲခင်ဗျ
။ဒီဘယ်တော့ကအလောက်ကနေစဖြစ်တာလဲအဲ့ဒါလေးပြောပြပေးပါဦး။
cyber war ဖြစ်တာကတကယ်စဖြစ်တာက99နောက်ပိုင်းမှာဖြစ်တာဒီကိုရီးယားနဲ့တရုတ်ကဒီ American သူအဲ့ဘက်နေပတ်သက်ပြီးတော့စပြီးတော့ cyber war စဖြစ်လာတာခင်ဗျာဒီအများသောအဖြစ်သူတို့လုပ်တာကတော့ဒီမှာဖြစ်တဲ့နှစ်ခုရှိရတယ်တစ်ခုကသူတို့ information ကိုကသွားပြီးတော့ဖျက်ဆီးခြင်းတာနောက်တစ်ခုကျတော့အဲ့ရဲ့ information တွေကိုတခြားလူတွေအသက်ဆုံးမရတာဆိုပြီးတော့နှမျိုးရှိတယ်ခင်ဗျာ
access လုပ်လို့မရအောင်ဆိုတာ
ကျွန်တော်တို့ဟိုပေါ့ဒီ information တွေကိုတခြားလူကဖတ်လို့မရတော့အောင်သုံးလို့မရတော့အောင်ကျွန်တော်တို့ဒီမှာဟိုပေါ့အများဆုံးသုံးတာDOS ပေါ့ DDoS ဒီတဖက် server ကိုခြားလူတွေဖုန်းလို့မရအောင်ဒီ server အလုပ်ရှုပ်တော့အောင်လုပ်တဲ့ဟာမျိုးတို့အဲ့ဒါမျိုးအခုရှိရနောက်တစ်ခုကျတော့တချို့ရဲ့ website တွေကကိုကတို့ရဲ့ဖွင့်ပြချက်မညာမနဲ့ကိုကဝင်ပြီးတော့သူထဲက information တွေဝင်ပြင်တာဒီမှာမှုတ်တနေနဲ့ဝင်ပြင်တာအခုအခုရှိတယ်ခင်ဗျာ
ဒီ Korea တို့ America တို့ဒီတရုတ်တို့ဒီအစိုးရဘိုင်းတွေကပါဝင်ပြီးပတ်သက်တာတွေလည်းရှိလာတယ်အဲ့လိုရှိရတဲ့အထက်မှာပေါ့နော်ဟိုထင်ရှားတဲ့ဥပမာလေးတစ်ခုလောက်နည်းနည်းပြောပြပေးပါလား
ဟိုတကယ်အစိုးရဘိုင်းကတရားဝင်ပါလားဆိုတရားဝင်မပါတာမပါဘူးခင်ဗျဥပမာအချင်းဥပမာ American က Pentagon ကအမဆာဗာတွေကိုဒီတရုတ်ပြည်ကနေဝင်ပြီးတော့ဖောက်ပြီး information တွေထုတ်ယူသွားတာမျိုးရှိတယ်ဒါပေမဲ့အဲ့လိုမျိုးတရုတ်ပြည်ကတရားဝင်ဆိုတာတရားဝင်လုပ်တာလားဆိုတော့မဟုတ်ဘူးအစိုးရမှာ Super Protector တို့ရဲ့ Cyber Army Group ဆိုတာမျိုးရှိတယ်အဲ့လိုမျိုးတွေတော့တင်ပြီးတော့ဝင်ပြီးတော့မှ information တွေယူရရှိတယ်ဒီမှာ Cyber War ဆိုတာတကယ်တရားဝင်နိုင်ငံအချင်းချင်းအကောင့်နဲ့လောက်တာမျိုးတော့မဟုတ်ဘူးဒါပေမဲ့သူတို့အဲ့လိုမျိုး cyber war လို့ခေါ်တာခင်ဗျာ
အစိုးရတုံးနေတဲ့ website တွေကဝင်ပြီးတော့နှောက်ရှက်တာကြတော့ cyber war တွေဝင်သွားပြီနော
်ဟုတ်ကဲ့ဥပမာအဖြစ်ဒီရခိုင်ကိစ္စမှာဆိုရင်ကျွန်တော်တို့ဒီပမာဒီမြန်မာပြည်မှာကြတော့ပမာလူငယ်တွေလောက်ထားတဲ့ဒီ PHG ပေါ့ Blink Hacker Group လို့ခေါ်တယ်သူကဒီပမာတော်တော်တော်ဝါသူ hacker group အဖွဲ့ထိတာသူတို့အနေနဲ့မှဒီရခိုင်မှာဖြစ်နေတဲ့အရေးအတိအမှတ်မပြုလို့ဆိုပြီးတော့ Bangladesh အစိုးရ website တွေဝင်ပြီးတော့မှဘလို့ဖြစ်နေပါလေဆိုပြီးတော့မှသူတို့ကတရားဝင်ဝင်ပြီးတော့ရေးတာပေါ့အဲ့လိုဖြစ်ရနေမှာဒီ Bangladesh မှာဖွဲ့စည်းထားတဲ့ဖွဲ့ရှိတယ်သူက Bangladesh Cyber Army လို့ခေါ်တဲ့ BCA ပေါ့ဒါပေမဲ့အဲ့လိုမျိုးမင်းဒါအစိုးရ support လုပ်နေလားဆိုတော့မဟုတ်ဘူးဒါသူတို့ကသူတို့ချက်တည်နေတာသူတို့ရဲ့ဒီလူမျိုးရေးစိတ်နဲ့သူတို့ကသူတို့ဖွဲ့စည်းထားတဲ့ဖွဲ့စည်းတွေအမဒီ PH ကနေတော့သွားပြီးတော့သူရဲ့ server website တွေသွားလုပ်တဲ့အချိန်မှာ EPC ကနေတော့မြန်မာပြည်ကဒီ website တွေကိုဒီပြန်ပြီးတော့လုပ်တာအဲ့တော့ဘာဖြစ်သွားလဲဆိုတော့မြန်မာပြည်ကဒီ website ကတော့များများအသက်မဝင်ဘူးအသက်မဝင်ဆိုတာဘာလဲဆိုတော့ information တွေကအသေးသေးဖြစ်နေတယ်အဲ့တော့သူတို့မှာ security တွေအားနည်းတယ် server ရဲ့ security မရှိတော့သူတို့အလွယ်တက်ခဲလို့ရပါတယ်ဒါပေမဲ့ဒီ PHG ကပြန်လိုက်တဲ့ခါကျတော့ဒီ Bangladesh ဆရာတော်တော်အထင်မှားသွားတယ
်ဟုတ်ဘယ်လိုဟာမျိုးတွေဥပမာလေးနည်းနည်းပြောပြပေးပါနော်ဒါကိုတိုက်ခိုက်တာတခု
โอเคဥမာအဖြစ်ကျွန်တော်တို့ဒီ Bangladesh ဒီ PCA ပေါ့ဗာအမီအပေါ့တိုက်ခိုက်တော့လဲဆိုတော့ဥမာ myanmar.gov.mn အဲ့တော့တို့ကဒီမင်းလူဝင်လို့မရအောင်တို့က DOS DDoS နဲ့တိုက်သွားတယ်အော်ဗာဖြစ်လဲဆိုတော့ဒီ myanmar.gov.mn မှာနေ့စဉ်ပြင်းနေဆိုတော့ထုတ်ပြန်ပေးနေတာရှိတယ်အဲ့လိုတိုက်ခိုက်တော့တဲ့အတွက်ဒီ information ကိုထုတ်ပြန်လို့မရတော့ဘူး packet information လိုရမယ်လို့လည်းထုတ်လို့မရတော့ဘူးအဲ့လိုလေးဖြစ်သွားတယ်နောက်တစ်ခုကျတော့ဒီ commercial site တွေရှိတယ်တချို့မှာ myanmar.online.gov.mn ပါတယ်ရှိတယ်အဲ့မှာကြာသူပို့တဲ့ information ပို့ကောက information တွေလောက်သွားတယ်ပြီးတော့သူတို့အဲ့မှာ sign နေထားတော့တယ်ဒီဟာကိုသူတို့သူက hack လုပ်သွားပါတယ်ဆိုတော့ sign နေထားသွားတယ်ခင်ဗျာ
ဆိုတော့ဒီဟာမျိုးတွေဟိုချီယာခံလိုက်မယ်ဆိုလို့ရှင်တော်တော်လေးကိုလွယ်လာ
လွယ်ပါခင်ဗျာသူတို့များသောအားဖြင့်ဒီ hacker တွေကသူတို့ကလုတ်ပုံလုံးနေတဲ့မျိုးရှိတယ်တချို့ကြတော့သူကလုတ်သွားတော့လူမသိသေးတဲ့ဟာမျိုးရှိတယ်တချို့ကလုတ်သွားတော့လူသိသေးတဲ့ဟာမျိုးရှိတယ်ဥပမာအဖြစ်ဒီ Bangladesh case မှာဆိုရင်ဒီ PHC ကသူတိတယ်ကနေခဏလောက်တော့သူတို့လောက်တော့ပါသူတို့လောက်တော့ရသူတို့ဖယ်ဘယ်လိုဆက်တယ်လို့ရသူတို့ဖယ် information လောက်လို့ဆိုတာပါထားတော့တယ်တချို့ hack လုပ်တဲ့ခါကျတော့အမှ cyber war ကျတော့သူတို့ information မပေးဘူးဥပမာအဖြစ်နမူနာအဖြစ်ဆိုရင်ဒီ American Pentagon ကဒီအချက်လက်တွေကိုတရုတ်ပြည်ကဝင်ကြတော့အဲ့မှာကျတော့ထားမှလောက်တော့ information တွေပါတယ်ဆိုတော့အနှမျိုးရှိတယ်ခင်ဗျာဒီ hacker တွေမှာကျတော့ association တို့ဟာမျိုးရှိတယ်သူတို့ group တွေဝင်ချစ်ချလောက်ထားကြတယ်အဲ့တော့ဥပမာဖြစ်ဒီ BHC ဆိုတော့သူတို့ဒီ hacking လောက်တော့သူတို့ဥပမာ link ထားတော့တယ်အဲ့ link ကိုပြန်ရှာမဆိုရင်ဒီသူတို့ကနံပါတ်အဆင့်လောက်ရှိတယ်ဒီ hacker group မှာဆိုတာမျိုးပြန်ပြီးတော့ trace လို့ရတယ်ခင်ဗျာ
Bangladesh ဘက်ကအဖွဲ့ကိုကြတော့
Bangladesh လည်းသူကတရားဝင်ရောသူကအဖွဲ့အစည်းလုပ်ထားတယ်သူတို့မှာ website ကိုပိုင် website ရှိတယ်ကျွန်တော် Bangladesh Cyber War မှသူတို့မှာတခုဒီမှာပြန်ပြန်တိုက်တော့ဆက်မှာသူတို့ကနှစ်ဖွဲ့ပြန်တိုက်တယ်တစ်ဖွဲ့က BCA ဆိုတော့ Bangladesh Cyber Army ပေါ့သူကအဲ့လိုမျိုးကြတော့ NGO သဘောမျိုးသူတို့ဖွဲ့စည်းထားတာဥပမာဖြင့်နိုင်ငံတော်တော်များများမှာအဲ့လိုမျိုးတွေဖွင့်ထားကြတယ်အခု Cyber Army ခုမှနောက်ပိုင်းမှာ Cyber Attack တွေအများကြီးလာတဲ့ခါကျတော့ Cyber War တွေနောက်ခါကျတော့ဒီ Bangladesh မှာဆိုဒီ BCA က ဒီအစိုးရဖွဲ့မဟုတ်တော့မှာတို့ရော NGO သမားမျိုးနဲ့ပူးပေါင်းထားတာတရားဝင်တပေါင်းမျိုးအဲ့တော့တို့မှာနောက်တစ်ခုဒီ BBAH ဆိုတာဒါဒီ Bangladesh Black Hack Hacker ဆိုတာမျိုးအဲ့မျိုးကြတော့တို့ကရေတို့တုံငယ်တွေကနေဖွဲ့စည်းထားတဲ့ဟာမျိုးတို့အဲ့နှစ်ခုရှိတယ်ဒါမှမဟုတ်ကျတော့တရားဝင်ဖွဲ့စည်းထားတာမျိုးမရှိဘူးဒါပေမဲ့ဒီ BHG ဆိုတာဒီ Blink Hacker Group ဆိုတော့သူကဒီနိုင်ငံဟို website တွေမှာမဟုတ်ဘူးဥပမာအဖြစ်ဒီ Only Water ဦးထွန်းလင်းရဲ့ website တွေကဝန်တိုက်သွားတယ်ဘာဖြစ်လို့လဲဆိုတော့ဗာပဲဆိုရင်ပြေးလေဆိုတော့ security အားနည်းလို့ security အားနည်းတာကိုသူတို့ပြုပြင်ဖို့အတွက်ခိုင်းတဲ့တုတ်ပြတဲ့သဘောမျိုးကိုအဲ့အနေနဲ့ဝင်ပြီးဟက်လုပ်တာအဲ့အားမျိုးတွေသူတို့ရှိတယ်ခင်ဗျသူတို့ကနှောက်ရတာတွေနှစ်ခုလည်းမဟုတ်ဘူးသူတို့ကတကယ်အမအားနည်းချက်ရှိနေဆိုရင်အားနည်းချက်ရှိမှန်းသိအောင်လို့အဲ့ site ပိုင်းရှင်ကိုပြုခဲ့တဲ့သဘောမျိုးနဲ့သူတို့ကအဲ့လိုမျိုးလုပ်လို့တော်တယ်ခင်ဗ
ျသူတို့ကဘာလို့ blink လို့နာမည်ပေးတာ
အမဟိုတုန်းကခေါ်တာ Bamis Hacker Group အမ Bamis Hacker ဆိုတော့လူသိမှဆိုဆို Blink Hacker ဆိုပြန်ပြောင်းလိုက်ကြတာဒီ Blink Hacker Group ကတော်တော်လေးကိုအစွန်တက်တယ်ဒီ Government Hacker Group အစင်မှာနံပါတ်2ချိတ်တယ
်နံပါတ်1ကဘာလို့လဲ
ဟုတ်ကဲ့နံပါတ်1ကတော့ America ပေါ့ဟိုကျောက်အဖွဲ့တစ်ဖွဲ့ရှိတယ်ဟိုနံပါတ်1ချက်မသိဘူးဒါပေမဲ့အဲ့နှစ်ခုကတို့နှစ်ခုကအများတိုင်းတို့တစ်နေရာမှာလူတွေရှိတယ်ဒါပေမဲ့ဗမာဟိုနံပါတ်2ထိတက်သွားတယ်ဒီ Hack လုပ်တဲ့အခါမှာဒီအရှာတော့တကယ်ဤပညာတော်တော်များများထဲမှာပါတယ်နော်များတော့အဖြစ်တရုတ်ပြည်ကဟာ Avashar တွေကိုယူရပါတယ်
ဒီ pentagon မှာသူတို့ကဟို program တစ်ခုဖွင့်ထားတယ်တက္ကသိုလ်တွေမှာပဲဖြစ်ဖြစ်အထက်တန်းကျောင်းတွေမှာပဲဖြစ်ဖြစ်ဒီကျောင်းသားတွေပေါ့နော်ကျောင်းသားတွေကိုသူတို့က site တစ်ခုပေးထားတယ်သူတို့ site ကို hack လုပ်ပါဟိုလုံနိုင်တဲ့ကျောင်းသားတွေသူတို့အရေးချင်းပြိုင်တာပေါ့နော်ဒီတော်တဲ့ကျောင်းသားဆိုသူတို့က recruit လုပ်တယ်လူသစ်စုဆောင်းတာပေါ့ဆိုတော့အဲ့လိုမျိုးကဟိုလုံတန်လားမလုံတန်လားဘယ်လိုထင်လဲ
အော်ဒါကောင်းပါတယ်ခင်ဗျာ။ဒါပဲဆိုတော့ခုနောက်ပိုင်းဆိုရင်ဒီဥမာဆိုဥမာနမူနာအဖြစ်ဒီဘင်္ဂလားဒေ့ရှ်ရဲ့ဒီမြန်မာနဲ့ချက်တဲ့ကိစ္စမှာသူနိုင်ငံတစ်ခုမှာအဲ့လိုမျိုးတွေရှိတဲ့အခါမှာ organization တစ်ခုနဲ့တည်ထောင်တာမျိုးဖြစ်ဖြစ် NGO တစ်ခုနဲ့တည်ထောင်လို့ဖြစ်ဖြစ်ပေါ့ကွာအရေးပေါ်ဖြစ်လာတဲ့အခါမှာခုနိုင်ငံကိုအနည်းဆုံးတော့ကာကွယ်လို့ရတာပေါ့ခင်ဗျာ။ဒါမျိုးကဖြစ်တင်ပါတယ်။သိတယ်လို့ကျွန်တော်ထင်တယ်ခင်ဗျာ
။ကွန်ပျူတာပညာရှင်ဦးအုပ်ကကြူပေးပါ။နောက်တစ်ပတ်မှာတော့ Cyber War လို့ခေါ်တဲ့ Internet စစ်ပွဲတွေအတွက်ခုခံကာကွယ်နိုင်မှုနဲ့လုံးကြုံရေးအတွက်လှုပ်ဆောင်နိုင်တဲ့အရေးကိုဆက်ပြီးပြောပြပေးဦးမှာပါ။နောက်တစ်ပတ်မှာပြန်ပြီးဆုံကြအောင်ပါ။